ကြာသပတေးနေ့ညတိုင်းတင်ဆက်နေကြဖြစ်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ရတော့မှာဖြစ်ပါတယ် BNI ဝိုင်းတော်သားတွေကစီစဉ်တင်ဆက်ထားတာပါ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်ဖားပုံခရိုင်လူသောမျိုးနယ်အတွင်းကမြမတက်မတော်ရဲ့တက်စခန်တွေကိုပြန်လည်ရုပ်သိမ်းပေးဖို့အတွက်ဒေသခံတွေကဆန္ဒထုတ်ခေါ်ခဲ့ကြပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ဝအမျိုးသားအဖွဲ့ WNO တို့ UNFC ကနေလှုပ်ထွက်မဲ့ကိစ္စကို UNFC ဒုတိယအကြိမ်ညီလာခံမှာဆုံးဖြတ်သွားမယ်ဆိုတာနဲ့ရခိုင်ပြည်နယ်ကြောက်ဖြူမျိုးနယ်မှာရေလုတ်သားတွေကနေရေပြင်အပေါ်လေနဲ့ဆန္ဒပြခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူပန်ပါတည်င်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ Can you ထိန်းချုပ်နေမြေကရင်ပြည်နယ်ဖပုံခရိုင်လူတော်ခုမြို့နယ်အတွင်းမှာစခန်းချနေထိုင်တဲ့မြမတက်မတော်စခန်းတွေကိုပြန်လည်ရုပ်သိမ်းပေးဖို့ဒေသခံတွေတထောင်နီးပါမေလ15ရက်နေ့ကဆန္ဒထုတ်ဖော်မှုပြုလုပ်ပါတယ် NCA လက်မှတ်ထိုးပြီးပေမဲ့တက်စခန်းတွေရှိနေသေးတဲ့အတွက်လွတ်လပ်စွာလုပ်ကိုင်စားတော့လို့မရတဲ့အပြင်အကြောက်တရားများနဲ့နေထိုင်နေရဆဲဖြစ်လို့ဆန္ဒထုတ်ဖော်လိုက်တာဖြစ်တယ်လို့ဆန္ဒထုတ်ဖော်ရမှာဥဆောင်သူစောဖီကပြောပါတယ်အဲ့ဒီလူတော်ခုမျိုးနယ်မှာတက်စခန်းများနောက်ဆုတ်ထားတာမရှိသေးတဲ့အပြင်နှစ်ဖက်တပ်ထောင်ထားတဲ့မြင်းမြုံမိုင်းတွေရှိလို့လုပ်ကိုင်စားတော့ဖို့ခက်ခဲနေပါတယ်လူတော်ခုမျိုးနယ်ရှိဖလခိုရေမူပလောကြော်မူပလောစတဲ့ကျင်းနယ်သုံးနယ်မှာမြမတက်မတော်စခန်းအနည်းဆုံး9ခန်းရှိတဲ့အတွက်ဒေသခံဘက်မှအလားတူဆက်လက်ဆန္ဒထုတ်ဖော်မှုတွေဆက်ပြီးပြုလုပ်မယ်လို့ဒေသခံဘက်ကပြောပါတယ်
ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့ဝင်ဖြစ်မှနှုတ်ဆက်ခွင့်တောင်းဆိုထားတဲ့ကချင်လွတ်လပ်ရေးဖွဲ့ KIO နဲ့ဝမျိုးရဖွဲ့ WNO ရေးကိစ္စနဲ့ပတ်သက်ပြီးစွန်လလယ်မှာကျင်းပမဲ့ဒုတိယကြိမ်ညီလာခံမှာဆုံးဖြတ်သွားမှာဖြစ်တယ်လို့ UNSC ဒုတိယဥက္ကဋ္ဌနဟန်တာကပြောပါရယ်။ထိုင်းနိုင်ငံချင်းမမြို့မှာမေလ22ရက်နေ့နဲ့23ရက်နေ့ကကျင်းပခဲ့တဲ့ UNSC ဗဟိုလုံမှုဆောင်ကော်မတီတိုးချဲ့စည်းဝေးမှာ KIO နဲ့ WNO တို့ UNSC ဖွဲ့ဝင်ဖြစ်မှနှုတ်ဆက်မယ်ဖြစ်ကြောင်းတရားဝင်အသိပေးဆွေးနွေးခဲ့ကြတာဖြစ်တယ်လို့နဟန်တာကသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။မာမေဖွဲ့နှစ်ဖွဲ့အနေနဲ့နှုတ်ဆက်စာတွေတင်ထားပြီးမဲ့တိုင်းသားတော်လှန်ရေးဖွဲ့တွေအနေနဲ့ကတော့ UNSC ဖြစ်ပေါ်ရေးငကူကလေးကပါဝင်ခဲ့တဲ့ဖွဲ့တွေဖြစ်တယ်လို့ငင်းချမ်းရေးကိစ္စရတဲ့အတွက်ဆက်ဆက်ပြီးလက်သွဲလှုပ်ဆောင်သွားကြမှာဖြစ်တယ်လို့နဟန်တာကပြောပါတယ်။
ချင်းပြည်နယ်တောင်ပိုင်းကံပက်လက်မြို့နယ်မှာကုမ္ပဏီတစ်ခုကတိစောက်ထားတဲ့တံတားအရေအသွေးမပြည့်မီတာကြောင့်ဒေသခံပြည်သူတရာကျော်ကမေလ20ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်ကံပက်လက်မြို့က -20 ခန့်ကွာဝေးတဲ့ပေါင်ပင်ကျေးရွာအုပ်စုဆိုင်နံရွာနဲ့မကွေးတိုင်းဒေသကြီးစောမြို့နယ်ဆွေလွေချင်းကျေးရွာကိုဆက်သွယ်ထားတဲ့ချီဆုံးတံတားတိစောက်မှုဟာနိုင်ငံတော်ကနေချက်မှတ်ပေးထားတဲ့အတိုင်းကန့်ညီခြင်းမရှိသလိုအရေအသွေးမပြည့်မီတာကြောင့်အခုလိုဆန္ဒထုတ်ဖော်ခဲ့ကြတာလို့တံတားတိစောက်စောင့်ကြည့်ရေးကော်မတီကကိုလင်းခုံးကပြောပါတယ်ကံပက်လက်မြို့အခြေဆိုင်ဝီတိုရီယာနန်းဆန်ကုမ္ပဏီကနေတာဝန်ယူတည်ဆောက်ထားတဲ့အဆိုပါတံတားအတွက်နိုင်ငံတော်ကနေကြံ့ဝင်သိမ်းပေါင်း 1,063 သိန်းချပေးထားပြီးတင်တာအတိုင်းဆိုရင်တံတားကိုအလျား260အနံ10ပေနဲ့ကားသွားလို့ရအောင်တည်ဆောက်ဖို့ဖြစ်ပေမဲ့အလျား140နဲ့အနံ9ပေနဲ့ပဲတည်ဆောက်ထားပြီးဆိုင်ကယ်ဖြတ်ဖို့တောင်အဆင်မပြေဘူးလို့ကိုလင်းဟုံးကပြောပါတယ်အဆိုပါတရားကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်စိုက်မွေးတက်တော်ဝင်ကြီးဦးမန်ဟင်ဒါကတော့သက်ဆိုင်ရာဌာနအနေနဲ့ကွင်းစင်းစစ်ဆေးမှုများပြုလုပ်ပြီးဖြစ်ကြောင်းဘတ်ဂျက်အနေထားကြောင့်လုပ်ရတဲ့သဘောမျိုးလည်းပါတယ်လို့ပြောပါတယ်
။ရှမ်းပြည်နယ်တောင်ပိုင်းကြည်တီမြို့နယ်ထဲမှာခလရ133ကတိမ့်စီချံခတ်လိုက်တဲ့လူထုလေယာဉ်မြေဧက200ခန့်နဲ့စိုက်ပျိုးရေးအတွက်အဓိကကျတဲ့နောင်ကုန်းရေကန်ကိုလူထုအပိုင်ပြန်ပေးရေးကြည်တီလူထုတွေတောင်းဆိုမှုတွေပြုလုပ်ခဲ့ကြပါတယ်။မေလ23ရက်နေ့မှာတောင်းဆိုခဲ့ကြတာပါတပ်လုံချုံရေးသွဲအကြောင်းပြချက်နဲ့2003ခုနှစ်ကတည်းကတင်စီထားတဲ့မြေတွေကိုအခုနှစ်ဆန်းပိုင်းမှာစစ်တပ်ကနေခြံလှန်ခတ်သွားမှနန်းကုန်းရေကန်ကကြည်တီစော်ဘွားကန်နဲ့ရှမ်းစွန်ဘွားများခေဆက်ဆက်ကူးကွယ်လာတဲ့ကောင်းမှုကိန်းစီတီကောင်းမှုဆက်စီတီတို့ပါဝင်နေဆိုတာသိရကြောင်းနဲ့မြေသိမ်းမှုမှာပွင့်လင်းမြင်သာမှုလူထုကိုကြောင်းကြားမှုမရှိကြောင်းကြည်တီလူငယ်တွေကပြောပါတယ်
ဒီသမိုင်းမွေနှစ်တည်တပ်ပိုင်းကြီးဖြစ်သွားရင်ဒေတာခန့်ရွာသားတွေနှစ်တိုင်းကျင်းပနေကြရိုးရကထိန်ဘွဲတင်ငန်းလှူဘွဲစေတီရေတပ်ပွဲနှစ်ပွဲကျင်းပနိုင်မှာမဟုတ်တော့တယ်လို့လေယာဉ်မြေသွင်းမှုရေခက်ခက်ဖြစ်မှာကိုစိုးရိမ်နေကြလို့ဒီရေကိစ္စအတွက်ဆက်လက်တောင်းဆိုသွားမယ်လို့ကြည်တိလူငယ်ဖွဲ့ခေါင်းဆောင်စိုင်းတာလင်းထွန်းကပြောပါတယ်ကချင်ပြည်နယ်အနောက်ဘက်မိုးကောင်းဖက်ကန် ွေစိုးရင်ကြောက်လန့်နေပြီးကားလမ်းကိုလည်းခစ်တပ်ပိတ်ထားရပါတယ်။အစိုးရရဲ့ကော်ရီဒက်စခန်းကုန်းပေါ်ကနေမိုးကောင်းကားမတက်ဘက်ကိုလက်နက်ကြီးအ ਨੇ ဆုံးနှစ်ကြိမ်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်ကြောက်စိမ့်မော်နဲ့ဆက်သွယ်တဲ့မိုးကောင်းဖက်ကန်လမ်းမှာမြန်မာစစ်တပ်နဲ့ကချင်လူလက်ရေးတပ်မတော် KNY တန်ရင်6ကြာမကြာခဏပစ်ခတ်တိုက်ခိုက်မှုတွေရှိနေဆဲဖြစ်ပါတယ်။ဒါအပြင်လက်နက်ကြီးပစ်ခတ်မှုတွေကြောင့်လူနေအိမ်ရက်ရွာတွေမှာထိခိုက်မှုတွေရှိခဲ့တဲ့အတွက်အနီးတဝိုက်ဒေသခံတွေကမိမိနေရာကိုကြားရောက်မှာကိုစိုးရင်ခြောက်ခြားနေကြတာလည်းဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာတရုတ်ရေနံတင်သင်္ဘောတွေကြောင့်ထိခိုက်နစ်နာနေရတဲ့ဒေသခံရေလုတ်သား600ကျော်ကသူတို့ကြုံတွေ့နေရတဲ့အခက်အခဲတွေကိုဖြေရှင်းပေးဖို့မေလ22ရက်နေ့မှာရေပြင်ပေါ်ဆက်လီနဲ့လက်လေတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်
။ကြောက်ဖြူမျိုးနေကဒေသခံရေလုတ်သားတွေဆန္ဒထုတ်ဖော်ရတဲ့အခြေအနေကိုမတိကျွန့်ဒေသခံကိုထွန့်ကြည်ကအခုလိုပြောပြပါတယ်။ဒီအကြောင
်းပေါ်မှာဆက်လက်သင်္ဘောတွေဝင်လာတဲ့အတွက်ဒါကဒေသခံတွေနောက်ဆက်ပါတယ်။ဒီမှာအဲ့လိုတမလက်ကျေဆိုဒီကခံဖောက်သမားလို့ဒီကခံဒီလောက်သားတွေတော့ဝင်နေလို့ဆက်ခွေလာတယ်။အဲ့အားတွေကိုအရေးကြီးတာအူတွေဟိုတဲ့ဒီကရတော့
ဆန္ဒထုတ်ဝါဝေးကိုမတိကျွန်းဖေခုံဘိုက်ပေါတော်ကလဘာတော်သောက်ခုံမွာဘိုက်စိတ်နဲ့မိုင်းနာရန်စားတဲ့ကျေးရွာတွေကရေလုံသားတွေစားလေအစီတရာကျော်နဲ့ဂျပန်မှာစိုက်ကန်းကနေမတိကျွန်းပေါ်မှာရှိတဲ့ CNPC company ရှိကိုသွားရောက်ဆန္ဒပြခဲ့ကြတာပါရေလုံသားတွေရဲ့လက်ရှိထိခိုက်နိုင်တာနေရတဲ့အခြေအနေကိုလေရေလုံသားတို့ဖြစ်တဲ့ကိုလုံးလုံးကအခုလိုပြောပါတယ
်ဒီလိုတပ်ဖို့ကကြားရနေရမှာငါမချဘူးပါရှန်ဖဲမေပါညာရဲ့အထွေအုပ်ကြီးငေါ့ဦးကြီးကလာပြောတယ်။နောက်ပြီးတော့သူတို့ပြောပေါ်တွေကတလားမလေးကြီးငေါ့ကြီးလာဝင်တော့ကျွန်တော်တို့ကဘိုက်ဒမန်တွေကငေါ့ချာမဲ့ဆင်မရှိဘူးလေ။ပြောပေါ်တဲ့တိုင်းမင်းကြီးတီးကြရင်လည်းဒါရောငယ်ကြတယ်မရဘူး။သူတို့ဆက်မထားတဲ့နေရာကလေးကျွန်တော်တို့မပြောရဘူး။ဒီလိုခက်ခဲဖြစ်နေတယ
်။ဆန္ဒထုတ်ပါပွဲမှာရေလုံသားတွေတောက်ဆိုခဲ့ရတဲ့အချက်တွေကိုလေကိုထွန့်ကြည်ကအခုလိုစားပြောပါတယ်
။ဒီကတော့ကျေတော့တောင်းဆိုခဲ့တာကိုပြောတာပါနော်ဒီရေလောက်ကလည်းတောင်းရတယ်ဟိုစစ်စင်တွေကိုစိတ်ဖို့အတွက်စိုက်ကြတယ်ဒီလိုတော့ဖြစ်နေရတယ်ဒီကန်တာပိုင်စိုက်ကြပြီးတော့ဒီကန်တာပဲပို့ချောင်းတယ်မဒီကန်တွေရဲ့ဒီကိလေသာတွေအကုန်လုံးတို့စက်စင်းကြီးနဲ့တောင်းရတယ်ဖောက်လို့ပို့ပါနော်အဲ့လိုမျိုးတောင်းဆိုကြတာရှိရ
လွန်ခဲ့တဲ့6လခန့်ကလေးကရေနံနံသော့ဖော့တွေတော့လာနေတဲ့အချိန်မှာဒေသခံတွေကိုငားမဖန့်ဖို့တော့လာမှုမလုပ်ဖို့ရေလုံငန်းဥစည်းထဏာကတားမြိုက်ထားတဲ့အတွက်ဒေသခံရေလုံသားတွေရဲ့မိသားစုတွေဟာကြဲမာရေးပညာရေးအပါအဝင်ဗတ်ပေါက်စုံကခက်ခဲတွေနဲ့ကြုံတွေ့နေရပေမဲ့အစိုးရဘက်ကတစုံတရာဖြေရှင်းပေးတာမရှိတဲ့အတွက်ဘဝရက်တည်းရက်ကိုပါချိန်ချောက်လာနေတယ်လို့ဒေသခံတွေကပြောပါတယ
်။ဆက်ပြီးတော့မွန်စာပေကိုအစိုးရအကြောင်းတွေမှာတင် जा ခွင့်ပိတ်ပင်ခံလာရပေမဲ့နွေရာသီမှာဖုန်းတော်ကြီးចောင်းတွေနဲ့အစိုးရစာတင်ចောင်းတွေမှာဆက်လက်တင်ကြားလာနေခဲ့ပါတယ်။နွေရာသီမွန်စာပေတင်ကြားရေးအခြေအနေနဲ့ပတ်သက်လို့မင်းရင်စနိုင်းကလည်းအခုလိုစူးစီးထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်။နွေရာသီမွန်စာပေတင်ကြားမှုအခြေအနေနဲ့ပတ်သက်ပြီးမွန်ဒေသလုံးဆိုင်ရာမွန်စာပေနဲ့ဗုဒ္ဓဘာသာယဉ်ကျေးမှုအဖွဲ့အသွေးရင်းမှုနိုင်မွန်ရာစာကအခုလိုပြောပါတယ်။အ
ဲ့ဒီចောင်းသူចောင်းသားရဲ့အနေထားကတစ်နှစ်တစ်နှစ်ကိုပို့ပြီးတော့များလာ။အခုဆိုရင်ဒီနှစ်ချင်းနေရပါတော့အဲကျောင်းသူကျောင်းသားအလုံးပေါင်း9000ခွေနဲ့ဒါ10000ရမှရှိတယ်ပေါ့နောက်ထူးခြားမှုတစ်ခုကတော့ဒီနှစ်ကနေစပြီးတော့အဲ့ဒီ18မြို့နယ်မှာဒါသူငယ်တန်းဖတ်စာအုပ်ပေါ့တပြေးညီတစ်ခုတည်းဖြစ်အောင်ဒီနှစ်ကဖန်တီးထား
နွေရာသီမွန်စာပေတင်ကြားမှုကိုတန်ကတော်တွေကသာတင်ကြားပေးကြပြီးဇာခက်ခဲတွေလည်းရှိနေပါတယ်နွေရာသီမွန်စာပေတင်ကြားမှုဟာလက်ရှိဆိုရကျောင်းကမွန်စာပေတင်ကြားရေးကိုများစွာထောက်ကူဖြစ်စေတယ်လို့လည်းနိုင်မွန်ရာစာကပြောပါတယ်
။တချို့ကလေးကြတော့အခုဆိုရကျောင်းမှာမွန်စာတင်ခွင့်ရှိတယ်။ဒီကျောင်းပိတ်တဲ့တလနှလမှာပေါ့နော်။ဒီမွန်စာကိုသူအခြေခံနဲ့သူကတင်လိုက်တယ်။တင်လိုက်တော့ဟိုကျောင်းဖွင့်တာတဲ့ဆိုရကျောင်းမှာဆိုရကျောင်းမှာပြန်တင်တယ်။အဲပြန်တင်တော့ဒီနွေရာသီတင်ကြားမှုကတော့အဲ့ဒီကလေးအတွက်တော့အများကြီးထောက်ကူဖြစ်သွားတယ်
။ဥ
ဥတိုင်းဆိုင်ဆိုရလက်ထက်မှာတော့မွန်ပြည်နယ်လွှတ်တော်ရဲ့အတီးပြုချက်ပြည်နယ်ဆိုရရဲ့အကောင့်တွေပေါ်မှုတွေကြောင့်ဆိုရကျောင်းတွေမှာမွန်စာကိုတင်ကြားခွင့်ပြန်လည်ရရှိလာခဲ့ပြီးတော့အတိုင်းဒါတစ်ခုထိကောင့်တွေပေါ်နိုင်ခဲ့ပါတယ်။
ဒါပေမဲ့လည်းNLD ဥဆောင်ဆွေးရလက်ထက်မှာတော့အစိုးရအကြောင်းအတွင်းကမွန်စာပေတင်ကြားမှုအခြေအနေဟာထင်သလောက်အောင်မြင်မှုမရရှိခဲ့ဘူးလို့ချောင်းဆောင်ကလွှတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကပြောပါတယ်။အရင်အစိုးရကပြန်ရေးဦးတွေမထွက်ခင်ကတည်းကဝန်ကြီးချုပ်ကသူကတောင်းဝန်ခံပြီးပြီလား။အခုကတော့ဥပဒေလည်းပေါ်တယ်။လောက်မယ်ဆိုတော့လောက်လို့ရတယ်။ဒါပေမဲ့ကျွန်တော်အမြင်ပြောရင်တော့တောင်းဝန
မော်လူမျိုးရဲ့စာပေစကားရင်ကျမှုရွရတလေထုံးသားစင်လာများတီတအောင်ထိမ့်တဲ့ဆောက်ရှောက်မြစ်တင်ပေးစီလိုတဲ့ရည်ရွယ်ချက်နဲ့မွန်ဒေတာလုံးဆိုင်ရာစာပေနဲ့ပုဒ္ဓပါဒရင်ကျမှုဖွဲ့ကနေနှွေရတီမွန်စာပေတင်ကြားမှုတင်နန်းကိုနှစ်စဉ်နှစ်တိုင်းဖွဲ့လေတင်ကြားလာခဲ့ပြီး အခုဆိုရင်ဆက်ရှိနှစ်ရှိခဲ့ပြီလို့မွန်ဒေတာလုံးဆိုင်ရာစာပေနဲ့ရင်းကျမှုအဖွဲ့ကပြောပါတယ်။ဒီနှစ်နွေရာသီမွန်စာပေဆိုရင်မွန်ပြည်နယ်ကရင်ပြည်နယ်တနင်္လာရီတိုင်းပဲခူးတိုင်းရန်ကုန်တိုင်းနဲ့မန္တလေးကမြို့နယ်ဆက်ရှိမြို့နယ်ကနေနွေရာသီမွန်စာပေတင်နှန်းကိုကျောင်းလူကျောင်းသားပေါင်း၈၀၀၀ခန့်တက်ရောက်တင်ကြခဲ့ပါတယ်။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ။ပြည်ပြည်နယ်ဖပုံခရိုင်လူသောခုမျိုးနယ်အတွင်းမှာစခန်းချနေထိုင်တဲ့မြန်မာတပ်မတော်စခန်းတွေကိုပြန်လည်ရုပ်သိမ်းပေးဖို့ဒေသခံတထောင်နီးပါးကနေဆန္ဒထုတ်ဖော်မှုပြုလုပ်ပါတယ်။တရုတ်ရှင်တွေခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်
်ဆက်တဲ့တိုင်းသားဒေသကသတင်းလွှာတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ